အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကရေတပ်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေကစုံစမ်းဆက်ဆဲနေကြပါတယ်။ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်တန်းရေးတနန်းတက်ရောက်နေသူ Saudi Arabia လေတပ်လေယာဉ်မှူးတစ်ယောက်ပါ Pensacola မြို့ကလေကြောင်းအုပ်စုတွေလည်းဒီတက်ဆွဲထားတဲ့ရေတပ်အခြေစိုက်စခန်းမှာတောက်ကြနေအစောပိုင်းကပစ်ခတ်မှုဖြစ်ပွားရမှာတနက်သမားအပါအဝင်၄ဦးသေဆုံးသွားပြီးတော့၈ဦးဒဏ်ရာရသွားပါတယ်ပန်ဆာဂိုလာမှာနိုင်ငံတကာကနေလေမောင်းတင်တဲ့လာတက်ရောက်နေသူရာကနန်းတချို့ရှိတယ်လို့ရေဒါတာဝန်ရှိသူတွေကပြောပါတယ်ပစ်ခတ်သူဟာမိုဟာမက်ဆာအစ်အယ်ရှမ်ရာနီဖြစ်တယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့ NBC သတင်းဌာနကပြောပါတယ်ဒီပစ်ခတ်မှုနဲ့ဆက်ဆက်တဲ့နောက်ထပ် Saudi Arabia နိုင်ငံသား6ဦးကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဘီရိုကဖမ်းဆီးထားကြောင်းလဲတောက်ကြနေနှောင်းပိုင်းမှာ Fox သတင်းဌာနကကြေညာပါတယ်ဒီလေယာဉ်မှုကပစ်ခတ်မှုမကျူးလွန်ခင်မှာတေရန်စာတစ်စောင်နဲ့အကြမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ကိုရည်ညွှန်းတိုင်တဲ့ပြီးတော့လဲ Twitter မှာရေးသားခဲ့ကြောင်း Jihad ချင်းချောက်မှုနဲ့ဆက်သွယ်ရေးကွန်ရက်ကိုစောင့်ကြည့်တဲ့ Site Intelligent Group ထောက်လိုင်းအဖွဲ့ကပြောပါရယ် American ပြည်အောင်စုဟာမကောင်းဆိုးရွားတွေရဲ့တိုင်းပြည်အဖြစ်ပြောင်းလဲနေပြီးတော့မွတ်စလင်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုကျူးကျော်သိမ်းယူနေတဲ့ Israel ကိုပံ့ပိုးပေးနေတဲ့အပေါ်သူကပြစ်တင်ရှုတ်ချကြောင်းလဲ Twitter မှာရေးသားထားပါရယ်ပန်ဆာဂိုလာရေတပ်အခြေစိုက်စခန်းမှာတနက်ကင်ဆောင်ခွင့်မရှိပေမဲ့ဒီတနက်သမားဟာတနက်အတူတလက်ကိုဖွဲ့ယူဆောင်လာပြီးတော့အဆောက်အဦတစ်ခုအတွင်ပြစ်ခတ်ခဲ့တာလို့ရဲအရာရှိ Sheriff David Morgan ကပြောပါရခင်ဗျာ။